American သမ္မတ Donald Trump ရဲ့အကောင့်ကို Twitter နဲ့တခြားလူမှုကွန်ရက်တွေကနေဖယ်ရှားလိုက်ကြတာဟာပြဿနာဖြစ်သူမြန်ချောင်း Germany ဝန်ကြီးချုပ် Angela Merkel ကတနင်္လာနေ့မှာပြောပါတယ်။သမ္မတ Trump ကိုထောက်ခံသူတွေဗိုလ်တစ်ဦးနေက American လွှတ်တော်ရဲ့အတင်းဝင်ရောက်စီးနှင်းခဲ့တဲ့နောက် Twitter ကနေသမ္မတရဲ့အကောင့်ကိုကနဦးဖြစ်တဲ့12နာရီတည်းမနေပိတ်ထားလိုက်ပြီးတောက်ကြန်နေ့မှာတော့နောက်ထပ်အကြမ်းဖက်မှုတွေပိုးပြီးများလာနိုင်တဲ့အန္တရာယ်ရှိတဲ့အတွက်လို့ပြောပြီးအပီးတိုင်ပိတ်ပစ်လိုက်တာပါ။ဒီလိုပိတ်လိုက်တာနဲ့ပတ်သက်ပြီးမေးမြန်းရမှာဂျာမနီဝန်ကြီးချုပ်ရဲ့ပြောခွင့်ဟာစတက်ဖန်ဆီဘတ်ကလွတ်လပ်စွာတွေးခေါ်တင်ပြခွင့်ဟာတိတ်ကိုအရေးပါတဲ့အခြေခံရပိုင်ခွင့်တစ်ရက်ဖြစ်ကြောင်းဘာလင်မှာသတင်းတောက်တွေကိုပြောပါတယ်။ဒီရပိုင်ခွင့်အတွက်ချွင်းချက်ထားနိုင်ပေမဲ့ဒါဟာဥပဒေကိုအခြေခံမှာဖြစ်တယ်လို့ဥပဒေပြဋ္ဌာန်းချက်တွေနဲ့အညီလှုပ်ဆောင်ရမှာဖြစ်ပြီးလူမှုမီဒီယာတွေရဲ့ဆုံးဖြတ်ချက်နဲ့သူတို့အမြန်တိုင်းလှုပ်ဆောင်မှုမဟုတ်ကြောင်းအခုလို American သမ္မတတယောက်ရဲ့အကောင့်ကိုအပီးတိုင်ပိတ်ပစ်တာမျိုးဟာပြဿနာလို့ဝန်ကြီးချုပ် Margot အနေနဲ့မြန်ချောင်းပြောကြားခဲ့တာဖြစ်ပါတယ်။နိုင်ငံရေးအတိုင်းအဝန်းတွေအတွက်အမုန်းတရားတွေအလိန်ညာတွေအကြမ်းဖက်စေတာတွေနဲ့အစိတ်တော့မဖြစ်စေဖို့အတွက် Twitter လိုလူမှုမီဒီယာ platform မှာအထူးတာဝန်ရှိတယ်လို့ Germany အစိုးရကယုံကြည်ကြောင်းလည်းပြောပါတယ်။ဒီလိုဖြစ်လာစေတဲ့အကြောင်းအရာတွေကိုသူတို့လူမှုမီဒီယာမှာတင်လာတာမျိုးတွေ့ရင်ဒီအတိုင်းထိုင်းပြည်ကြည့်နေရမှာမဟုတ်ဘူးလို့လည်းပြောပါတယ်။